ရိုဟင်ဂျာတွေအပေါ်လူခွင့်ရေးကျွလွန်ချိုးဖောက်မှုတွေအတွက်နိုင်ငံတကာရာဆွေပြစ်မှုဆိုင်ရာခုံရုံးဒါမှမဟုတ်လဲနိုင်ငံတကာခုံရုံးတစ်ခုဖွဲ့စည်းကြဖို့မြန်မာဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီမှတင်သွင်းပါတယ်မြန်မာအခြေအနေကိုနိုင်ငံတကာတရားစီရင်ရေးစနစ်ထဲလွှဲပြောင်းရေးရန်ဟီလီရဲ့တိုက်တွန်းချက်ကိုတော့မြန်မာဘက်ကအပြင်းအထန်ကန့်ကွက်လိုက်ပြီးအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီကိစ္စရှောင်ရှားကြဖို့လည်းတိုက်တွန်းလိုက်ပါတယ်84ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီအတွင်းမြန်မာလူခွင့်ရေးအခြေအနေဆိုင်ရာဆွေးနွေးမှုတွေကိုနားဆင်ကြရအောင်ပ
ါ Myanmar continues to deny my accessBut human rights issues abuse
တမကိုပြည်ဝင်ခွင့်ဆက်ပြီးပိတ်ထားတဲ့မြန်မာနိုင်ငံတွင်းမှာတိတိတသာအခြေအနေတိုးတက်လာတာမရှိဘူးလို့မြန်မာဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီက84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့လူမှုရေးလူသားချင်းစာနာထောက်ထားမှုနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီမှတင်သွင်းသွားတာပါမြန်မာလူခွင့်ရေးနဲ့ပတ်သက်ပြီးတနိုင်ငံလုံးအခြေအနေကိုခြုံငုံပါဝင်ပေမဲ့အဓိကကတော့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးမြန်မာကိုနိုင်ငံတကာတရားဥပဒေတွေနဲ့အညီစီရင်နိုင်ရေးအစင်ခန်းစာတင်သွင်းသူရဟီလီကအဓိကတိုက်တွန်းသွားပါတယ
် Significant headway was made in the last year with the establishment and recent operationalization
ထူးခြားတဲ့ဖြစ်ထွန်းမှုတစ်ခုကတော့တိကျတဲ့နှစ်ကလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်တရားကိုစတင်နိုင်ခဲ့တာဖြစ်ပြီးအခုလုပ်ငန်းတွေစတင်နေပါပြီ။နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကရှေ့တွေကလည်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကရာဇဝတ်မှုဆိုင်ရာဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးရေးစဖို့ကြိုးစားနေကြပါတယ်။ဂမ်ဘီယာနိုင်ငံကလည်းလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာသဘောတူစာချုပ်အရ ICJ မှလုပ်ငန်းတွေစတင်နိုင်ဖို့တုံ့တက်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံတွင်းပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတာတွေအဆုံးသတ်နိုင်ရည်ရင်မှန်းချက်ရောက်ဖို့ကတော့အဝေးကြီးလိုပါသေးတယ
်ဒီရင်မှန်းချက်တွေပြည့်မြည်ရေးအတွက်နိုင်ငံတကာဘက်ကပို့ပြီးတော့အားထည့်ဆောင်ရွက်ကြဖို့လဲတိုက်တွန်းပါတယ်ဒါအပြင်လူခွင့်ရေးကိုအလေးမထားပဲမြန်မာနိုင်ငံတွင်းမှာကိုယ်အကျိုးစီးပွားကိုသာရှာနေကြတဲ့အဖွဲ့ဝင်နိုင်ငံတွေကိုလည်းစိတ်ဆိုးဒေါသထွက်ရတယ်လို့ရန်ဟီလီကပြောပါတယ်
You must not hesitate to impose targeted sanctions against the Tatmadaw's companies and its commanders.
ဆိုရလာတဲ့ချိုးဖောက်မှုကြီးတွေမှာအများဆုံးတာဝန်အရှိဆုံးဖြစ်တဲ့တက်မတော်အကြီးအကဲတွေနဲ့တက်မတော်ကုမ္ပဏီတွေအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့ဝင်လေးမနေသင့်ပါဘူး။ဒီအခြေအနေကြီးတစ်ခုလုံးကို ICC ကိုတင်ဖို့ဒါမှမဟုတ်လဲနိုင်ငံတကာခုံရုံးတစ်ခုဖွဲ့စည်းဖို့နောက်တရားမျှတမှုအမှန်တရားနစ်နာမှုတွေအတွက်ပြုလုပ်ဆောင်ရွက်ဖို့နဲ့ထပ်မဖြစ်စေဖို့အာမခံချက်ရှိရေးဆိုတဲ့ခိုင်မာတဲ့အချက်တွေနဲ့အညီအပြောင်းအလဲဖော်ဆောင်နိုင်မဲ့လုပ်ငန်းစဉ်တွေဖော်ထုတ်ရေးအရက်ဖက်အဖွဲ့အစည်းတွေနဲ့အတူဆောင်ရွက်ကြရပါမယ်
ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးဟောက်တို့ဆွမ်းကတော့ရန်ဟီလီရဲ့အကြံပြုချက်ကိုကော်မတီမှအပြင်းအထန်ကန့်ကွက်ပါတယ်
Mr. Chair, let me turn to the issue of accountability. My delegation categorically rejects the special report.
မြန်မာနိုင်ငံဆိုင်ရာအခြေအနေကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကိုလွှဲပြောင်းဖို့ဒါမှမဟုတ်လေနိုင်ငံတကာခုံရုံးတစ်ခုဖွဲ့စည်းရေးတုံ့တက်ဖို့အထူးအစီရင်ခံစာတင်သွင်းသူရဲ့အကြံပြုချက်ကိုတက်ပြတ်သားသားပယ်ချပါတယ် ICC ဒါမှမဟုတ် ICJ တို့လိုနိုင်ငံတကာတရားစီရင်ရေးစနစ်မှာမြန်မာနိုင်ငံရဲ့အခြေအနေကိုလွှဲပြောင်းတာအပါအဝင်စိုးရွားလာတဲ့လူရက်တွေကိုတိုက်တွန်းနေတာဆိုရင်ပြောင်းမြန်ရလတ်တွေပဲထွက်လာပါလိမ့်မယ်မြန်မာနိုင်ငံနဲ့နိုင်ငံတကာတိုင်းဝမ်ကြားဆက်ပြီးပူးပေါင်းဆောင်ရွက်မှုတွေခိုင်မာတည်ကြာစေရေးအတွက်အဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းဒီလိုရက်တွေကိုရှောင်ကျဉ်ဖို့လိုပါတယ်။ရခိုင်ပြည်နယ်တွင်းကလူခွင့်ရေးဆိုင်ရာစိုးရွားတဲ့ချိုးဖောက်မှုဆွဆွဲချက်တွေနဲ့ဆက်ဆက်လို့လည်းဘယ်လိုမှမမကန်လူရက်မျိုးကိုမဆိုတာဝန်ယူမှုတာဝန်ခံမှုကိုစန့်ကျင်မှာမဟုတ်ဘူးဆိုတာကိုလည်းမြန်မာဘက်ကခက်ခတ်တလဲလဲပြောဆိုထားပြီးဖြစ်ပါတယ်
။ရခိုင်ပြည်နယ်တွင်းကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုစီစစ်ပြီးပြန်လည်ခံမယ်လို့မြန်မာဘက်ကပြောဆိုထားပေမဲ့ရူဟင်ဂျာဆိုတဲ့အတုံးနှုံးကိုမြန်မာအစိုးရကလက်မခံပါဘူး။ဒါ့အပြင်ရူဟင်ဂျာတွေနိုင်ငံသားဖြစ်ခွင့်ကိုလည်းတည်ဆဲဥပဒေတွေအရစီစစ်ဆောင်ရွက်ရမယ်လို့ပြောဆိုထားတာပါ။ရူဟင်ဂျာအဖြစ်အတိမတ်မပြုတာနဲ့နိုင်ငံသားဖြစ်ခွင့်အမှခံချက်မရှိတာကဒုက္ခသည်တွေထာနေပြန်ရစ်အတွက်အဓိကအဟံအတားတစ်ခုဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းရူဟင်ဂျာတွေထာနေပြန်နိုင်မဲ့အခွင့်အရေးမျိုးမြန်မာဘက်ကဖန်တီးပေးဖို့လိုတယ်ပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးရေးယူဖို့လိုတဲ့ဆိုရာကိုကော်မတီမှာကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တန်အမတ်ကြီးကအလေးအနက်ပြောဆိုသွားပါတယ်
creation of conducive environment is a prerequisite for safe volunteer
ranger အားလုံးမြန်မာနိုင်ငံတွင်းကိုဘေးကင်းလုံခြုံမှုရှိရှိစန္ဒအလျောက်ဂုံတိုက်ခါနဲ့အညီပြန်နိုင်မဲ့အခြေအနေမျိုးဖန်တီးပြဖို့ကမဖြစ်မနေလိုအပ်ပါတယ် ranger တွေကကဘာကိုအချိန်ချင်းပြောဆိုနေတဲ့အတိုင်းပါပဲဘေးနဲ့တင်ရသူတွေနဲ့ထိခိုက်သက်ရောက်ရတဲ့လူမှုအတိုင်းအဝိုင်းတွေအတွက်လိုအပ်တဲ့တရားမျှတမှုရရှိရေးကိုအလေးနဲ့ထားပြီးစိတ်ချယုံကြည်ရတဲ့လုပ်ငန်းစဉ်နဲ့တာဝန်ယူမှုတာဝန်ခံမှုရှိရေးတောင်းဆိုချက်ကိုမဖြေရှင်းရသေးပါဘူ
းကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီတွင်မြမလူခွင့်ရင်းနဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်မြမဆိုင်ရာကုလသမဂ္ဂလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီကတော့မြမနိုင်ငံတွင်ဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေမပြင်သေးတဲ့ကိစ္စလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စည်းရုံးခွင့်တွေကိုဒီဥပဒေတွေအသုံးပြုချုပ်ချယ်နေစေဖြစ်တဲ့ဆိုတာအပြင်ဘာသာရေးအရာလူနည်းစုဖြစ်ရသူတွေအပေါ်ခွဲခြားဆက်ဆံမှုတွေဆက်ပြီးရှိနေတယ်လို့လည်းထောက်ပြပါတယ်။ဒါအပြင်ရခိုင်ပြည်နယ်တွင်းမှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်အေးအေးကြားဖြစ်နေတဲ့တိုက်ပွဲတွေဟာဆိုရင်စစ်ရာဇဝတ်မှုဖြစ်နိုင်ခြေရှိတယ်လို့လည်းကော်မတီမှတင်သွင်းသွားပါတယ်ရှင်။